2021ခုနှစ်အတွင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်တည်တည်တသာကျဆင်းခဲ့တဲ့အတွက်အမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ရတဲ့နိုင်ငံဆိုင်ရင်းသွင်းမှုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကအကြံပြုလိုက်ပါတယ်စစ်တပ်ရဲ့လုပ်ရက်တွေအပေါ်မှာအရေးယူနိုင်မှုနိုင်ငံတကာရဲ့အားထုတ်ဆောင်ရွက်မှုတွေကိုအမေရိကန်အစိုးရအနေနဲ့တက်တက်ကြွကြွထောက်ခံမှုနဲ့ဘာသာရေးလွတ်လပ်ခွင့်ကိုစိုးစိုးဝါးဝါးချိုးဖောက်နေတဲ့စစ်ခေါင်းဆောင်တွေအပေါ်မှာအရေးယူတန်ခတ်ဖို့ကိုလည်းနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာမှာအကြံပြုထားပါတယ်။ဒီပေါ်မှာဘာသာရေးခေါင်းဆောင်တွေနဲ့စစ်ကောင်စီဘက်ကဘလို့တုံ့ပြန်ပါသလဲ။မဆုမျက်မုံကအပြည့်အစုံတင်ပြထားတာနားဆင်ပါရှင်
။နိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်ရှိအောင်အမေရိကန်အစိုးရလှုပ်တဲ့အကြံပြုချက်တွေကိုအမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကနှစ်စဉ်အစီရင်ခံစာထုတ်ပြန်ပြီးတော့အကြံပြုချက်တွေပေးရပါတယ်။အခု2022ခုနှစ်အတွက်အစီရင်ခံစာမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့အတွက် USCIRF ကအကြံပြုလိုက်ပါတယ်။အကြံပြုချက်နဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ပွဲမှာကော်မရှင်ဥက္ကဋ္ဌနတ်ဒိန်းမန်နန်ဆာကအခုလိုပြောကြားခဲ့ပါတယ်
။ This year our report covers 27 countries based on 2021 conditions.We recommend 15 of these countries for CPC status, including the 10 that the State Department designated as CPCs in December of 2021, Burma, China.
ဒီနေ့အစီရင်ခံစာထဲမှာနိုင်ငံပေါင်း28နိုင်ငံကအခြေအနေတွေကိုတင်ပြထားပါတယ်။2022ခုနှစ်ကအခြေအနေကိုအခြေခံပြီးတော့15နိုင်ငံကိုအထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်သတ်မှတ်ဖို့အကြံပြုပါတယ်။အဲ့ဒီထဲက10နိုင်ငံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်နဲ့2022ခုနှစ်ဒီဇင်ဘာလထဲကသတ်မှတ်ခဲ့ပါတယ်။အဲ့ဒီနိုင်ငံတွေကတော့မြန်မာ၊တရုတ်၊အရီထရီးယား၊အီရန်၊မြောက်ကိုရီးယားစတဲ့နိုင်ငံတွေပဲဖြစ်ပါတယ်
။ဧပြီလ25ရက်နေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာ2022ခုနှစ်အတွင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်တည်တည်တသာကျဆင်းခဲ့တယ်လို့ဖော်ပြထားပါတယ်။စစ်တပ်ကအတိုက်အခံတွေကိုနှိမ်နင်းတဲ့နေရာမှာဘာသာရေးအဆောက်အဦတွေ၊ဘာသာရေးကောင်းဆောင်တွေ၊ဘာသာရေးအဖွဲ့အစည်းတွေကိုပိတ်မှတ်ထားတယ်။ခရီးယားဘာသာဝင်လူနည်းစုတိုင်းရင်းသားတွေအပေါ်ပိတ်မှတ်ထားတယ်လို့ဗုဒ္ဓဘာသာဝင်တန်ကတော်အများအပြားကိုလည်းဖမ်းဆီးထောင်ချထားတယ်လို့ပြောထားပါတယ်။ခရီးယားဘာသာဝင်လူနည်းစုတိုင်းရင်းသားတွေအနေနဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာ2019ခုနှစ်တုန်းကရိုဟင်ဂျာတွေကြုံတွေ့ခဲ့ရတဲ့အဖြစ်မျိုးနဲ့ဆင်တူဖိနှိပ်ခံနေရတယ်လို့နှိုင်းယှဉ်ပြောထားပါတယ်။2022ခုနှစ်အတွင်းချင်းကချင်းလူမျိုးခရီးယားဘာသာဝင်တွေအပေါ်စစ်တပ်ကပိုပြီးဖိနှိပ်နေတယ်လို့ကော်မရှင်ပြောကြားချက်နဲ့ပတ်သက်လို့ချင်းတိုင်းရင်းသားခရီးယားဘာသာရေးကောင်းဆောင်တယောက်ကအခုလိုပြောပါတယ်
။ဘာမှမရှိမဆိုင်တဲ့ဘာသာရေးအဆောက်အဦတွေအဲ့လိုလောက်တော့လေတခါတလေကျွန်တော်တို့ဘာသာတူတွေတွေ့တော့ဒုက္ခရောက်တာပေါ့။အဲဒါပေမဲ့လေဒါတော့ကျွန်တော်တို့ခရီးယားအနေနဲ့တော့ပြရတဲ့အလိုတော်ကိုခံရမှာပဲပေါ့
အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်အစီရင်ခံစာထဲမှာအာဏာသိမ်းထားတဲ့စစ်တပ်ကသူ့အပေါ်ထောက်ခံမှုရအောင်လို့အမျိုးဘာသာသာသနာစောင့်ရှောက်ရေးအလုပ်တွေကိုလုပ်နေတယ်လို့အကြမ်းဖက်နှိမ်နှင်းမှုတွေရိုဟင်ဂျာလူဘာသာကြားလူနည်းစုတွေအပေါ်စစ်တပ်ကပိတ်မှတ်ထားတာကိုထောက်ခံတဲ့ဖုံးကြီးတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလူသိရှင်ကြားကိုးကွယ်စည်းကပ်ပြနေတယ်လို့လည်းဖော်ပြထားပါတယ်မန္တလေးတန်ခါတမကကအရှင်ရာဇဓမ္မကလည်းစစ်တပ်ဟာအာဏာတည်မြဲရေးအတွက်ဗုဒ္ဓဘာသာကိုအမြဲအသုံးချတယ်လို့အခုလိုမိန့်ပါတယ
်။ဒီဆရာတော်ကြီးတွေကလည်းပေါ်တစိတ်တွေပေးတယ်ဟိုဟာပေါ့နော်။ဒါတွေကကြတော့သူ့ရဲ့ဒီဟိုပေါ့ဒီအာဏာတည်မြဲရေးအတွက်လို့ပဲဒါပြောရမှာ။ဘာလို့လဲဆိုတော့တစ်ဖက်မှာကဒီယဟန်တန်ဃာတော်တွေကိုဒီဖန်စီရာမျိုးတွေရှိတယ်။နောက်ပြီးတော့ဒီဘုန်းကြီးကျောင်းတွေမှာဒါဝင်ရောက်ပြီးတော့မှဒီတက်ဆွဲထားတယ်ဆိုတာဒါကွာနိုင်ငံကဥပဒေရမှာကွာဒီဘာသာရေးနဲ့ပတ်သက်တဲ့အဆောက်အဦတွေဒီမှာသူတို့ဒီစက်ကောင်စီဒီစက်တပ်တွေတဆွဲခွင့်မရှိဘူ
းအခုလိုပြောဆိုချက်တွေနဲ့ပတ်သက်လို့စက်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းကတော့အခုလိုတုံ့ပြန်ပါတယ
်လက်တွေ့မှာဗုဒ္ဓဘာသာဝင်ဖြစ်တဲ့ဖုံးကြီးကိုပတ်နေတာဘယ်လိုလဲဆိုတာတနိုင်ငံလုံးအပြည့်ပဲဖြစ်တယ်အမေရိကန်တော့သူကတော့မျက်စိပိတ်နားပိတ်ပြီးအော်နေလို့မသိတာဖြစ်မှာပေါ့ဗျာဒါတော့ကျွန်တော်တို့လည်းမတတ်နိုင်ဘူးကျွန်တော်နိုင်ငံမှာခရံကျောင်းတွေပိတ်ပင်ထားတဲ့ခရံကျောင်းဘယ်နှခုရှိကြပြည်ပြန်ထားတဲ့မွတ်စလင်ဘက်ကျောင်းဘက်မွတ်စလင်ဘလီပနခုရှိတယ်။မျိုးရည်ဓာတ်ရည်မှာမွတ်စလင်ဘာသာဝင်တွေသူ့ဘာသာရေးနေမှာတောက်ကြနေမှာမွတ်စလင်ဘလီတက်နေတာပဲ။ခရီးယန်ဘာသာဝင်တွေခရီးယန်ကျောင်းတွေတက်နေတာပဲ
။အမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုးရိမ်ရတဲ့နိုင်ငံအဖြစ်သတ်မှတ်ဖို့အကြံပြုတဲ့အပြင်ဘာသာရေးလွတ်လပ်ခွင့်ကိုဆိုးဆိုးဝါးဝါချိုးဖောက်နေတဲ့စစ်တပ်ခေါင်းဆောင်တွေအပေါ်တက္ကသိုလ်အရေးယူမှုတွေလုပ်ဖို့လည်းအကြံပြုပါတယ်။ဒါအပြင်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စစ်တပ်အဖွဲ့အစည်းနဲ့တာဝန်ရှိသူတွေသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိစေဖို့အတွက် ICJ နိုင်ငံတကာတရားရုံးမှာမြန်မာရင်ဆိုင်နေရတဲ့အမှုအပါအဝင်နိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့ဆောင်ရွက်မှုတွေမှာအမေရိကန်အစိုးရအနေနဲ့ပံ့ပိုးထောက်ခံဖို့လည်းအကြံပြုထားပါတယ်ရှင်။